ဘရာဇီးနိုင်ငံမှာကျင်းပနေတဲ့2016ရီယိုအိုလံပစ်အားကစားပြိုင်ပွဲမှာစနေနေ့ကနောက်ဆုံးဘောလုံးဘောလူပွဲအတွက်ဘရာဇီးအသင်းနဲ့ဂျာမနီအသင်းတို့မကြာသေးခင်အချိန်ကပဲအကျိတ်နဲ့ကစားခဲ့ကြရမှာဘရာဇီးကအနိုင်ရသွားပါပြီ။အချိန်ပိုပြီးတဲ့အထိတကိုးစီတည်ဖြစ်နေခဲ့တာမို့ပနယ်တီကန်နဲ့ခါမှာဘရာဇီးက9-4နဲ့အနိုင်ရသွားတာဖြစ်ပါတယ်။နောက်ဆုံးဒီပနယ်တီဂိုးကိုဘရာဇီးအသင်းကပ္တိန်နေမာကတွင်းယူခဲ့တာဖြစ်ပါတယ်။2016ရီယိုပြိုင်ပွဲရဲ့15ရက်မြောက်နေ့ဖြစ်တဲ့စနေနေ့ပြိုင်ပွဲတွေမှာအမေရိကန်ကရွှေ40ငွေ36ကျေး35နဲ့ပထမနေရာမှာရှိနေပြီးဗြိတိန်နိုင်ငံကရွှေ26ငွေ22ကျေး15နဲ့ဒုတိယတရုတ်ကရွှေ24ငွေ18ကျေး26နဲ့တတိယနေရာတွေမှာရှိပါတယ်။အမျိုးသမီးဘတ်စကတ်ဘောမှာအမေရိကန်ကစပိန်ကိုနိုင်ပြီးအိုလံပစ်မှာ6နှစ်ဇက်တိုက်ရွှေတစိတ်ပန်းရှင်ဖြစ်သွားပါပြီ။စနေအစောပိုင်းကျင်းပတဲ့အမျိုးသမီးပြေးခွန်ပြစ်ကစားနည်း3မျိုးပြိုင်ပွဲမှာအမေရိကန်ကဂွမ်ဟက်ဒေါ့ဂ်စကန်ဆန်ကရွှေတစိတ်စစ်ခူးခဲ့တာမို့ဒါအမေရိကန်နေနဲ့ဒီပြိုင်ပွဲမှာပထမဆုံးအိုလံပစ်ရွှေရတာပါ။စနေနေ့နေ့ကျင်းပမဲ့ကွင်းပိတ်ပွဲအခမ်းအနားမှာအမေရိကန်အလံကိုတည်ဆောင်မှုအတွက်ရွှေ၄ခုနဲ့ကျေးတစ်ခုစစ်ခူးခဲ့တဲ့အမေရိကန်ဂျမ်ပါမန်ဆမွန်ဘယ်လ်ကိုရွေးချယ်လိုက်ကြောင်းအမေရိကန်အိုလံပစ်ကော်မတီကစနေနေ့မှာကြေညာပါတယ်။အမျိုးသားချက်တောင်ရဲ့ပြိုင်ပွဲမှာတရုတ်ကမလေးရှားကိုအနိုင်ရပြီးရွှေရသွားတာပါ